နယ်သာလန်နိုင်ငံဒဟိတ်မြို့မှာနေ့ရက်ကြာကျင်းပမဲ့နျူကလ িয়ার ညီလာခံမထိုင်ခင်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေဟာနယ်သာလန်နိုင်ငံကိုတနင်္ဂနွေနေ့မှာရောက်ရှိလာကြပြီဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းယူကရိန်းပြဿနာကိစ္စကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒဟိတ်မြို့မှာတနင်္လာနေ့ကျရင်စတင်ကျင်းပမဲ့ညီလာခံကိုကမ္ဘာနိုင်ငံပေါင်း53နိုင်ငံကကိုယ်စားလှယ်အဖွဲ့တွေတက်ရောက်ကြမှာဖြစ်ပါတယ်။နျူကလ িয়ার ထုတ်လုပ်မှုအထောက်ပံ့ပစ္စည်းတွေရှော့ချဖို့လုံခြုံစိတ်ချရအောင်လုပ်ဖို့အကြံဖက်သမားတွေရဲ့လက်ထဲကိုမရောက်အောင်ထားရှိဖို့ကိစ္စတွေကိုဆွေးနွေးဖို့အတွက်တွေ့ကြမှာလည်းဖြစ်ပါတယ်။ရုရှားကခရိုင်းမီးယားကိုသူတို့ရဲ့နယ်မြေဖြစ်ကြီးညာလိုက်တာနဲ့ပတ်သက်ပြီးစစ်မှုအင်အားကြီး9နိုင်ငံခေါင်းဆောင်တွေဟာအရေးပေါ်တွေ့ဆုံဖို့အတွက်ဒီညီလာခံအတွင်းမှာအပွဲတစ်ပွဲဖွဲ့သွားမှာဖြစ်ပါတယ်။အမေရိကန်၊ဗြိတိန်၊ဂျာမနီ၊ဂျပန်၊ပြင်သစ်၊အီတလီနဲ့ကနေဒါစတဲ့စစ်မှုအင်အားကြီး9နိုင်ငံကခေါင်းဆောင်တွေဟာတင်းလာနေနေ့လယ်ပိုင်းမှာတွေ့ဆုံကြမှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီညီလာခံကိုမတက်ရောက်ဘဲသူ့အစနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကိုပဲဆေလွတ်လိုက်ပြီးရုရှားနိုင်ငံသားရေးဝန်ကြီးဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ခန့်မှန်းပါတယ်။ဒီနျူကလ িয়ার ညီလာခံမှာမပါတဲ့တခြားနိုင်ငံတွေကတော့အီရန်နဲ့မြောက်ကိုရီးယားနိုင်ငံတို့ဖြစ်ပါတယ်ခင်ဗျာ။